ဟုတ်ကဲ့ခင်ဗျာကချင်ပြည်တိုးတက်ရေးပါတီ KSPB ကိုစစ်ဆေးရောက်ကပါတီတီထောင်ခွင့်မပြုတဲ့အတွက်တတိပုဂ္ဂလကုဒလေလောင်းအဖြစ်နဲ့ဝင်ရောက်ရွေးခံဖို့ရှောက်ထားတဲ့အဲ့ဒီပါတီရဲ့ခေါင်းဆောင်ဒေါက်တာတူကြနဲ့တခြားကချင်တိုင်းသားကုဒလေလောင်းစတအူးကိုရွေးကောက်ပွဲကော်မရှင်ကစတမ
ခင်ရတာဖြစ်တယ်လို့ KSPB နဲ့နှိစပ်သူတွေကပြောပါတယ်ဒေါက်တာတူကြတယောက်သာအရင်ကကိုယ်အိုဒုတိယဥက္ကဋ္ဌဖြစ်ခဲ့ပေမဲ့ကျန်းသူတွေကတာမအရသားတွေသာဖြစ်တယ်တကယ်တော့ဒါဟာကချင်နိုင်ငံရေးသမားတွေကိုနိုင်ငံရေးမှာမပါဝင်စေခြင်းလို့လို့တာစင်ကြေးပေးတာတသက်ဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ဥက္ကဋ္ဌဝန်ဝါကပြောဆိုပါတယ်သူတို့ကတော့ဒီ
GIO နဲ့ဆက်ဆက်တယ်လို့နားအဖအနေနဲ့ဆွဆွဲပြောဆိုတဲ့ဟာမျိုးဖြစ်တယ် ဒီကေရန်ကသူကေအိုနဲ့ဆက်ဆက်ဒီမှာဆုံးဆောင်နေခြင်းမဟုတ်ပါဘူး။အကုန်လုံးဒီဒေါက်တာတူကြလည်းကေအိုကလည်းချက်ဒီမှာလုပ်တယ်။ဂျန်နယ်လူတွေဆိုကေအိုမင်ဘာတွေမဟုတ်ပါဘူး။သူတို့အနေနဲ့အရက်သားအနေနဲ့လုပ်ဆောင်နေခြင်းဖြစ်တယ်။ဥပမာလုံချုံသူတို့ဆိုရင်လည်းအရက်ဘက်ကနေလာတဲ့ပုံစံတွေဖြစ်တယ်။ဒီကေရန်တော့အဲဒီကတော့အကြောင်းပြချက်တစ်ခုပါပဲ။သူတို့အနေနဲ့ဒီကချင်ပြည်နယ်မှ
အတွက်နေပြည်တော်ကတော်တော်အလိုမကျဖြစ်နေတာပါဒီမိုကရေစီစစ်တပ်မတော်ကချင်အဖွဲ့ကောင်းဆောင်ဦးစကုံတရေကိုတော့နေကြားဆောင်တပ်အသွင်ပြောင်းရေးကိုသဘောတူတူဖြစ်တဲ့အတွက်တတိပုဂ္ဂလကိုယ်တိုင်အနေနဲ့ဝင်ရောက်အရွေးခံခွင့်ရရှိသွားတယ်လို့ဥအောင်ဝါကနှိုင်းယှဉ်ပြပါတယ်ကေအိုနဲ့ဆက်ဆက်ပတ်သက်တယ်ဆိုတဲ့အယူအဆနဲ့ကချင်တိုင်းသားတတိပုဂ္ဂလကိုယ်တိုင်တွေဝင်ရောက်အရွေးခံခွင့်ညှင်းပယ်ခံရတာနဲ့ပတ်သက်လို့KIO ဒုတိယအထွေထွေတွေ့ရမှုဗိုလ်မှူးကြီးစင်ဝါကိုမေးမြန်းကြည့်တဲ့အခါအ
ဲ့ဒါလေ KIO နဲ့ပတ်သက်တယ်ဆိုတာဒါဆရာဘက်ကဆွဆွဲချက်ပဲဒီကျွန်တော်တို့ကတော့ကျွန်တော်နဲ့မပတ်သက်လို့ဆိုတာဟို KSPB စာဖွဲ့ကလေးကစာတိုင်းကလေးကဒါရှင်းရှင်းလင်းလင်းပြောထားပြီးသားပဲဒီ
KSPB ပါတီဟာကချင်ပြည်နယ်မှာတော့အင်အားအကောင်းဆုံးနဲ့လူထုထောက်ခံမှုအများပြားရရှိတဲ့ပါတီဖြစ်တယ်လို့ပြောဆိုကြပါတယ်အခုလိုပါတီတည်ထောင်권လည်းမပေးပါတီကောင်းဆောင်တွေကိုတတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်ခွင့်မပြုတဲ့အတွက်ကချင်လူထုအပေါ်တကယ်ကိုစားပြုလှုပ်ဆောင်ပေးမဲ့သူမရှိတော့တဲ့လို့ဖြစ်သွားပြီလို့ဥအောင်ဝါကပြောပါတယ်
။လူတွေကိုကိုစားပြုတဲ့အဖွဲ့စည်းတော့မရှိတဲ့လို့ဖြစ်တယ်။အခုနာဖာကနေခေါ်မှသုံးထားတဲ့ catching line ကတော့ရှိတယ်။ဒါပေမဲ့ဒီဟာကချင်လူမျိုးကိုကိုစားပြုတယ်လို့ပြောလို့မရဘူး။အကြီးကတော့နာဖာနဲ့သူတို့အပေးအညီလှုပ်ဆောင်နေချင်းဖြစ်တယ်။ဒါဆိုဒီလူထုကလည်းအခက်အခဲတော့တွေ့မယ်။
2010ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ကချင်ပါတီ၄ပါတီလျှောက်ထားရမှာတပါတီပဲမှတ်ပုံတင်ခွင့်ရရှိခဲ့ပါတယ်။မှတ်ပုံတင်ခွင့်ကျသွားတဲ့ကချင်ပါတီဖြစ်တဲ့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ဟာမြန်မာစစ်အစိုးရကတည်ထောင်ထားတဲ့တည်ထောင်သူ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့လက်ဝဲကံပါတီဖြစ်တယ်လို့ကချင်တိုင်းရင်းသားအများစုကယုံကြည်နေကြတယ်လို့သိရပါတယ်ခင်ဗျာ။